တော်တရှင်များမင်္ဂလာပါခုတစ်ပတ်မှာတော့မြမစိုက်ပျိုးရေးထွက်ကုန်တွေရောင်းချရမှာတရုတ်နိုင်ငံကိုအလွန်အမင်းအားထားနေရတဲ့အတွက်တောင်သူတွေကုန်တယ်တွေဆုံးရှုံးမှုကြီးကြီးမားမားကြုံနေရတယ်ဆိုတဲ့အကြောင်းဆွေးနွေးတင်ပြမှာဖြစ်ပါတယ်ဒါကြောင့်တရုတ်ဈေးကွက်အပြင်အခြားသောဈေးကွက်တွေရရှိအောင်စီမံကိန်းချမှတ်ပြီးဆောင်ရွက်ဖို့လိုတယ်ဆိုတဲ့အကြောင်းတင်ပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နေရာထွက်ကုန်တွေကိုအဓိကတင်ပို့ရောင်းချနေတာအိန္ဒိယတရုတ်နိုင်ငံကိုဖြစ်ပါတယ်အဓိကအနေနဲ့တော့မြန်မာနိုင်ငံရဲ့အရှေ့အမြောက်ပိုင်းဒေသနေဆက်ထွက်ပေါက်တွေကနေတဆင့်တင်ပို့ရောင်းချနေတာဖြစ်ပါတယ်မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုဆန်ပဲပြောင်းစတဲ့နေရာထွက်ကုန်တွေအပြင်ဖရဲတခွားတရက်ဈေးနနက်အစရှိတဲ့တည်တီးဝလံတွေကိုနှစ်စဉ်နှစ်တိုင်းပမာဏအများအပြားတင်ပို့ရောင်းချနေတာဖြစ်ပါတယ်အဲ့ဒီလိုတင်ပို့ရောင်းချတဲ့နေရာမှာတရားဝင်တင်ပို့ရောင်းချတဲ့စိုက်ပျိုးရေးထွက်ကုန်တွေရှိသလိုတရားမဝင်ပဲတင်ပို့နေတဲ့စိုက်ပျိုးရေးထွက်ကုန်တွေလည်းရှိပါတယ်ရေပုံရကတော့တည်တီးဝလံအများစုကိုတရုတ်ဘက်ကတရားဝင်တင်ပို့ရောင်းချနေတာဖြစ်ပြီးဆန်ကတော့မြန်မာဘက်ကတရားဝင်တရုတ်ဘက်မှာတရားမဝင်တဲ့ဖားတစ်ပိုင်းငါးတစ်ပိုင်းဈေးကွက်ဖြစ်နေပါတယ်မြန်မာနိုင်ငံကနေတရုတ်ကိုတင်ပို့ရောင်းချနေတဲ့စိုက်ပျိုးရေးထွက်ကုန်တွေရဲ့တန်ဖိုးကလည်းတရားဝင်တာကောမဝင်တာကောစုစုပေါင်းရင်နှစ်စဉ်အမေရိကန်ဒေါ်လာတန်းထောင်ကျပ်နီးပါးလောက်ထိရှိပါတယ်ပြီးခဲ့တဲ့2019-2018ဘဏ္ဍာနှစ်မှာမြန်မာနိုင်ငံကတရုတ်ကိုနယ်စပ်ကနေဆန်တင်ပို့ရောင်းချလို့ရတဲ့ဝင်ငွေကအမေရိကန်ဒေါ်လာတန်ပေါင်း600ကျော်အထိရှိပါတယ်ပြီးရင်2019-2018ဘဏ္ဍာနှစ်မှာတရုတ်ဘက်ကိုဖျဲသီးတင်ပို့ရောင်းချလို့ရတဲ့ဝင်ငွေကအမေရိကန်ဒေါ်လာတန်းရာခဏန်းအထိရှိပါတယ်။ပြောရရင်တရုတ်နိုင်ငံဆိုတာမြမစိုက်ပျိုးရေးထွက်ကုန်တွေကိုအဓိကဝယ်ယူစားသုံးနေတဲ့အကြီးဆုံးဖောက်တယ်ကြီးပဲဖြစ်ပါတယ်။တရုတ်ဈေးကွက်ကမြန်မာနိုင်ငံအတွက်တကယ့်ကိုအကျိုးကြီးမားတဲ့အခွင့်အလမ်းကြီးဖြစ်ပေမဲ့2018ခုနှစ်နှောင်းပိုင်းကစပြီးပြဿနာတွေတစ်ခုပြီးတစ်ခုပေါ်ပေါက်လာနေပါတယ်။ပထမတစ်ခုကတော့ပြီးခဲ့တဲ့စက်တင်ဘာလောက်လောက်ကစပြီးမြန်မာနိုင်ငံစီကနေဝယ်ယူတင်သွင်းနေတဲ့ဆန်တွေကိုတရုတ်အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ဖမ်းဆီးတာပဲဖြစ်ပါတယ်။တရုတ်ကိုနယ်စပ်ကရောင်းနေတဲ့ဆန်ဈေးကွက်ဟာမြမပြည်ပဆန်ဈေးကွက်တစ်ခုလုံးရဲ့တဝက်လောက်ရှိတဲ့အတွက်ဒီဈေးကွက်ပြတ်တာဟာမြန်မာနိုင်ငံအတွက်အကြီးအကျယ်အထိနာရတဲ့ကိစ္စဖြစ်ပါတယ်။အခုဆိုရင်ဒီဈေးကွက်ကရက်ဆိုင်လူနီးပါးဖြစ်နေတာအချိန်3လကျော်4လနီးပါးလောက်တောင်ရှိနေပါပြီ။တရုတ်ဈေးကွက်ပြတ်နေတာကြောင့်မြမဆန်ဈေးကွက်ဟာတိုးတက်ဖို့ဆိုတာထက်မဆုတ်ရုပ်အောင်အောင်အသေးအတန်စူးစမ်းရမယ့်အနေအထားကိုရောက်သွားပါတယ်။ဒီကိစ္စရဲ့အကျိုးဆက်အဖြစ်ပြည်ပင်းဆန်ဈေးကွက်ကလည်းမတည်မငြိမ်ဖြစ်နေပါတယ်။နောက်ထပ်ရိုက်ခတ်လာတဲ့လှိုင်းတဘိုးတစ်ခုကတော့ပြီးခဲ့တဲ့ဒီဇင်ဘာလအကုန်ပိုင်းမှာစတင်လာတာဖြစ်ပါတယ်။ဘာလဲဆိုတော့တရုတ်ဘက်ကနယ်စပ်တစ်လျှောက်မှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့စည်းကမ်းတွေကိုတင်းကျပ်လိုက်ပါတယ်။တရုတ်ရဲ့မူဝါဒအစ်တအယမြမဘက်ကပို့ကုန်တွေနေဆက်ကိတ်ကိုဖျက်ကျော်တဲ့အခါစစ်ဆေးမှုကအရင်တက်အချိန်အများကြီးပိုကျလာပါတယ်။ဒီတော့ကုန်စင်းတွေဖြစ်တဲ့မြမတစ်တီးပို့ကုန်ဈေးကွက်ဟာအကြီးအကျယ်အထိနာနေပါတယ်။လက်ရှိအချိန်ဟာမြမနိုင်ငံမှာဖျဲသီးအဓိကပေါ်တဲ့ရာသီဖြစ်ပါတယ်။မြမနိုင်ငံမှာစိုက်ပျိုးသမျှဖျဲသီးအားလုံးရဲ့80ရာခိုင်နှုန်းကျော်ကိုတရုတ်နိုင်ငံတစ်ခုတည်းကိုနေဆက်ကနေတင်ပို့ရောင်းချနေတာဖြစ်ပါတယ်။ဒါကြောင့်တရုတ်နယ်စပ်လမ်းကြောင်းမှာအခက်အခဲဖြစ်တာနဲ့မြမဖျဲသီးဈေးကွက်ကြီးတစ်ခုလုံးဟာဂျုံထိုးမှောက်ကုန်ဖြစ်သွားပါတော့တယ်။မြန်မာနိုင်ငံကနေပြည်ပကိုတင်ပို့နေတဲ့အဓိကတစ်တီးအမဲ10မျိုးလောက်ရှိပါတယ်။အဲ့ဒီတစ်တီးတွေထဲမှာဖျဲသီးကမြန်မာနိုင်ငံအတွက်ဝင်ငွေထိပ်တန်းရနေတဲ့ပို့ကုန်ဖြစ်ပါတယ်။တရုတ်ကိုပို့နေတဲ့ဖျဲသီးဈေးကွက်ကနေမြန်မာနိုင်ငံကတစ်နှစ်ကိုဝင်ငွေအမေရိကန်ဒေါ်လာတန်း100အထက်ရနေပါတယ်။ဒီနေ့အထက်မှာဖျဲသီးဈေးကွက်ကမောက်ကမဖြစ်နေတာဟာမြမဈေးကွက်အတွက်အကြီးအကျယ်ထိခိုက်နစ်နာမှုဖြစ်ပါတယ်။တရားဝင်သတင်းထုတ်ပြန်ချက်တွေအရ10ရက်လောက်အတွင်းမှာပဲမြမကုန်တယ်တွေတောင်သူတွေရဲ့ဆုံးရှုံးနစ်နာမှုတန်ဖိုးကအမေရိကန်ဒေါ်လာတန်းခွဲမြမငွေအားဖြင့်ကျပ်သိမ်းပေါင်း 12,000 ကျော်လောက်အထိရှိခဲ့ပါတယ်။ဒီဆောင်မမှာအချုပ်အားဖြင့်ထောက်ပြခြင်းနဲ့အချက်ကတော့မြမစိုက်ပျိုးရေးထွက်ကုန်တွေရောင်းဖို့တရုတ်ဈေးကွက်ကိုရှစ်ဆက်ပြီးမိကိုအားထားဖို့ခက်ခဲသွားပြီဆိုတဲ့အချက်ပဲဖြစ်ပါတယ်။အရင်ကတရုတ်ဘက်ကတရားဝင်ခွင့်ပြုမထားတဲ့ဆန်ကိုတင်ပို့တဲ့နေရာမှာပဲဘယ်တော့မှဖမ်းမလဲဆိုပြီးရင်ပူနေကြရတာဖြစ်ပါတယ်။ဒါပေမဲ့အခုတော့တရားဝင်ခွင့်ပြုထားတဲ့တည်တီးဝလံတွေကိုတင်ပို့ရမှာပါအခက်အခဲကြုံလာပြီဖြစ်ပါတယ်။ယာယီပိတ်ထားတဲ့ကျင်စမ်းကြော်လမ်းကြောင်းကိုပြန်ဖွင့်လိုက်ပြီဖြစ်တဲ့အတွက်အဆင်ပြေသွားပြီလို့ပြောလို့မရပါဘူး ပဖြစ်လို့လဲဆိုရင်တရုတ်ရဲ့မူဝါဒအသစ်အရနေဆက်ကိတ်ဖြတ်ကျော်ရင်စစ်ဆေးတာကအရင်ထက်အချိန်များကြီးပိုကြနေပါတယ်။ဒါကြောင့်တတိယဝလံတွေလိုကုန်စင်အသီးနှံတွေကိုမပြတ်မစီမပုတ်မတိုးခင်တရုတ်နိုင်ငံတွေကဈေးကွက်စီရောက်အောင်အချိန်မီတင်ပို့နိုင်မှုအခက်အခဲတွေရှိနေပါတယ်။ဒါကြောင့်လေယာထွက်ကုန်တွေကိုရောင်းဖို့တရုတ်အပြင်နောက်ထပ်ဈေးကွက်အသစ်တွေလိုအပ်နေပါတယ်။တိုးတော့ ဒီပြည်နိုင်ငံဈေးကွက်တည်စီတင်ပို့ရောင်းချနိုင်ဖို့မြမစိုက်ပျိုးရေးထွက်ကုန်တွေကအရေးအသွေးတိုးတက်ဖို့လိုအပ်ပါတယ်။ဒီနေရာမှာတီးနှံအရေးအသွေးတွေကိုဈေးကွက်လိုအပ်ချက်နဲ့အညီတိုးတက်လာအောင်လုပ်ဖို့ဆိုတာပုဂ္ဂလိကနယ်ပယ်ကတဦးကောင်းတယောက်ကောင်းအနေနဲ့လုပ်ဖို့ဆိုတာမဖြစ်နိုင်ပါဘူး။နိုင်ငံတော်အဆင့်မဟာဗျူဟာတွေချမှတ်ပြီးငွေအားလူအားနည်းပညာအားတွေနဲ့အစိုးရကိုယ်တိုင်တက် ဒီလိုမှမဟုတ်ပဲတရုတ်ဈေးကွက်ကိုပဲဆက်ပြီးမိခိုနေမယ်ဆိုရင်တော့မြမစိုက်ပျိုးရေးကဏ္ဍဟာတိတ်မကြခင်နှစ်ပိုင်းအတွင်းမှာပဲမရှူနိုင်မကယ်နိုင်ဘဝကိုရောက်သွားနိုင်မှာကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နေကျော်ပါ။